အလင်းမြန်ပြောင်းလဲဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲတွေဟာကမ္ဘာလူထုကြားမှာအချိန်တိုင်းတာတစ်ခုအနေနဲ့ရှိနေလည်အောင်မယ်လို့သိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။ကမ္ဘာလူဦးရေနှစ်သန်းကျော်ကိုသေစေခဲ့တဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာ COVID-19 ကာကွယ်ဆေးတွေဟာအရေးကြီးတဲ့အကြောင်းကိုလည်းသူတို့ကအတည်ပြုပြောခဲ့ကြပါတယ်။အိန္ဒိယနိုင်ငံလူထုကျန်းမာရေးအရာရှိဒေါက်တာတီဂျက်ကော့ဂျွန်ကကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာကြီးမှာပိုလီယိုလိုကြောက်ရွံ့တာလိုမျိုးရှိနေတော့မှာဖြစ်တယ်လို့ AP သတင်းဌာနကိုပြောပါတယ်။ဇင်ဘာဘွေနိုင်ငံမှာတော့ပထမအတုပ် COVID-19 ကာကွယ်ဆေးကိုဒီကနေ့တနင်္လာနေ့မှာစတင်ထုတ်ပေးခဲ့ပါပြီ။ဒီ Sinopharm ကာကွယ်ဆေးကိုတရုတ်နိုင်ငံကဇင်ဘာဘွေကိုလှူခဲ့တာဖြစ်ပြီးဇင်ဘာဘွေအစိုးရကထပ်ပြီးဝယ်ယူထားတဲ့ဆေးအလုံးရိပ်6သိန်းကတော့နောက်လာထဲမှာရောက်မယ်လို့ခန့်မှန်းထားကြောင်းနိုင်ငံပိုင်သတင်းတွေမှာဖော်ပြပါတယ်။ဒီဆေးတွေရောက်လာပြီဆိုရင်တောင်မှဇင်ဘာဘွေပြည်သူတွေအားလုံးအတွက်နောက်ထပ်ဆေးအလုံးတန်ပေါင်းများစွာလိုနေအောင်ပါပါ။ဣသရေလနိုင်ငံမှာလည်းပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးလုပ်ငန်းကိုကြဲကြဲပြန့်ပြန့်ဆောင်ရွက်ပေးခဲ့ပေမဲ့သတင်းအတုတွေနဲ့အယူသီးမှုတွေတခါလူထုကြားမှာနဲ့အင်တာနက်တွေပေါ်မှာကပြက်ရပြက်အပြောမျိုးနဲ့ထင်မြင်ယူဆချက်တွေကြောင့်ဒီဆေးထိုးလုပ်ငန်းဟာဖြည်းဖြည်းချင်းနှေးသွားတယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကပြောပါတယ်။အနေဆုံး COVID-19 ဗီဇမျိုးကွဲသစ်9မျိုးကိုအမေရိကန်ပြည်ထောင်စုထဲမှာသုတေသနပညာရှင်တွေတွေ့ရှိခဲ့ပါတယ်။အခုအမေရိကန်မှာတွေ့ရတဲ့ဗိုင်းရပ်စ်အသစ်တွေဟာဗြိတိန်နဲ့တောင်အာဖရိကမှာတွေ့ရတဲ့မျိုးကွဲတွေထက်ပိုပြီးတော့ကူးစက်မှုနှုန်းများသလားဆိုတာကိုလည်းချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန်မှာတော့ဒီလတဲ့ပထမဆုံးဖြစ်ကူးစက်မှုတသိန်းအောင်ကျဆင်းသွားပါတယ်။ဒါပေမဲ့ COVID အတည်ပြုလူနာအများဆုံးနိုင်ငံဖြစ်တော့ဆက်ပြီးတော့ရှိနေတော့မှာပဲ။ကမ္ဘာမှာ COVID အတည်ပြုလူနာ108သန်းကျော်ရှိနေပြီးအမေရိကန်မှာ28သန်းကျော်၊အိန္ဒိယမှာ 10.9 သန်းနဲ့ဘရာဇီးမှာ 9.8 သန်းကူးစက်ခံထားရကြောင်း Johns Hopkins စည်းရင်းမှာဖော်ပြထားပါတယ်ရှင်။